မြန်မာနိုင်ငံလွတ်လပ်ရေးအတွက်အသက်ပေးခဲ့ကြတဲ့အာဇာနည်ခေါင်းဆောင်ကြီးတွေကိုအာဇာနည်နေမှတဲ့အမှတ်ရတာမျိုးမဟုတ်ပဲနေ့ရက်တိုင်းမှာအမှတ်တရဖြစ်နေတာလို့အာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေကပြောပါတယ်အာဇာနည်ခေါင်းဆောင်၉ဦးဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းဥပဝင်းမန်းပါခိုင်တခင်မြဥရာဇက်မိုင်းဖွန်စောဖွားကြီးဆက်ဆံထွန်းဒီတို့ဥပချိုဦးအောင်မောင်ရဲဘော်ကိုထွေးတို့ဟာ1948ခုနှစ်ဇူလိုင်လ19ရက်နေ့ကရန်ကုန်မြို့အတွင်းဝင်ရုံးမှာမနက် 10:38 မိနစ်မှာလှုပ်ကြံခံခဲ့ရတာဖြစ်ပါတယ်အဲ့ဒီအချိန်တုန်းကအာဇာနည်ခေါင်းဆောင်ကြီးတွေရဲ့သားသမီးတွေဟာအရွယ်မရောက်သေးတဲ့ကလေးရွယ်သေးတာရှိနေတာဖြစ်ပါတယ်ကောင်းဆောင်ကြီးတွေကြာဆုံးပြီးနောက်ပိုင်းမှာအဖေဥပဝင်းကိုအိမ်မက်အမြဲမက်နေခဲ့တယ်လို့ဥပဝင်းရဲ့သားဖြစ်သူဦးအေးဝင်းကပြောပါတယ
်ခဏခဏအိမ်မက်မက်တာမှာတကယ်မဟုတ်ဘူးအိမ်မက်ထဲမှာသေးတာသေးတာသေးလဲသေးတာပေါ့သေးသွားပြီဆိုလည်းသေးတယ်အငယ်ဆိုဒီအိမ်ရောက်လာတယ်ဆိုရင်15ရက်မှာကြာဆုံးသွားအဲ့တော့သူကစနေနေ့မှာကြာဆုံးနေဗုဒ္ဓဦးနေ့မှာဘုရုံအောင်ဆန်းကဒီအိမ်လာလေဖေဖေရဲ့ရည်ပေါ့နော်ဘုရားအောင်ဆန်းနဲ့အကိုဦးအောင်တန်းမမေကိုပြောတယ်ကိုရောအောင်ဆန်းမရှိကြတော့ဘူးတဲ့
အာဇာနည်ခေါင်းဆောင်တယောက်ဖြစ်တဲ့မန်းပါခိုင်ဒေဆုံးစင်းကအသက်3နှစ်သာရှိသေးတာမို့ဖခင်နဲ့ပတ်သက်ပြီးမမှတ်မိပဲဘဝတစ်လျှောက်လုံးမိခင်အုပ်ထိန်မှုနဲ့ကြီးပြင်းခဲ့ရတာဖြစ်တယ်လို့မန်းပါခိုင်ရဲ့သမီးဖြစ်သူဒေါ်မြင့်မြင့်ခိုင်ကပြောပါတယ်
အဲ့ဒီမမမီကိုအန်တီကကြာဆုံးတော့သုံးနှစ်သမီးကြံခဲ့တာလေအဲ့ဒါကြောင့်တိတ်ဟိုတုန်းကဟာတော့တိတ်မမမီဘူးပေါ့အခုအနေနဲ့တော့မိပါဆိုတော့နှမျောတာပေါ့နော်အခုလိုတက်ရှိထင်ရှားရှိနေရင်ကောင်းပါပဲဆိုတာပဲအောက်မိရတာပေါ့နော်အမေကနေပြီးတော့ပြုစုဆောင်ရှောက်ခဲ့တာပေါ့နော်အဲ့ဒီလိုနဲ့ပဲကျမတို့ဘွဲ့ရီရပြီးတော့အလုံးလုံးဖြစ်ကြပါတယ်နိုင်ငံတော်ဝင်ကို43နှစ်ပေါ့ကျွန်မအမှုထမ်းလာတာပ
ါမြန်မာနိုင်ငံအတွက်သားသမီးတွေအရွယ်မရောက်ခင်မှာအသက်ပေးဆုံးလို့ခဲ့ရတဲ့အာဇာနည်ခေါင်းဆောင်ကြီးတွေရဲ့အမည်အာဇာနည်နဲ့ဘာကြောင့်ဖြစ်ရတယ်ဆိုတာကိုအခုခေတ်ကလေးတွေနဲ့လူငယ်အချို့ကမသိတော့ပါဘူးအဲ့ဒါလို့ဖြစ်တာကလည်းကလေးတွေလူငယ်တွေရဲ့အပြစ်မဟုတ်ပဲဖုံးကွယ်လူသူတွေကြောင့်သာဖြစ်တယ်လို့အာဇာနည်ခေါင်းဆောင်ကြီးဦးရာဇက်ရဲ့သားကြီးဖြစ်သူဦးတင်မြင့်ကပြောပါတယ်
အဲ့တော့အာဇာနည်နေ့ကဒီအရင်တော့ကဆိုလို့ရှိရင်ကျောင်းနေရပြဌာန်းတဲ့ထဲမှာပါတယ်အဲ့ဒါနေရောက်နေပါတယ်ပါတဲ့ခါကျတော့ဘယ်သူတွေကပဲလို့ဟုတ်လားဘဲရဆိုတော့သူကရာဇဝင်လေးအသေးလေးတိုးချုပ်ကလေးတွေပေါ့အဲ့ဒီမှာပြောတာလေးတွေရှိတယ်ဒီဥစ္စာတွေကမရှိတော့ဘူးတမ်းမလို့ခွင့်ရပြောတာပေါ့ဟောကလေးတွေကသိတော့ဆိုတာဒီလူကြီးတွေကိုတပည့်ဖောက်ပြစ်ချင်တာပေါ့အဓိကတော့
အာဇာနည်ခေါင်းဆောင်တွေထဲမှာမန္တလေးမြို့အမျိုးသားကျောင်းအုပ်ကြီးဦးရာဇက်ဟာမန္တလေးမြို့မှာလူချစ်လူခင်များတဲ့ခေါင်းဆောင်ဖြစ်တယ်လို့အင်္ဂလိပ်ကိုတော်လှန်တဲ့မျိုးဆက်သစ်လူငယ်တွေကိုမွေးထုတ်ပေးခဲ့သူဖြစ်တယ်လို့ထင်ရှားပါတယ်ဥရာဇာဟာလူမျိုးဘာသာအယူသီးသူမဟုတ်ပဲမြန်မာနိုင်ငံလွတ်လပ်ရေးတင်မကပဲအမျိုးသားရေးစာပေရေးရာတွေမှာလည်းထင်ရှားသူခေါင်းဆောင်ဖြစ်ပါတယ်။အဲ့ဒီအချိန်ကအသက်၈နှစ်ရှိနေပြီဖြစ်တဲ့ဥတင်မြင့်ဟာဖခင်ဖြစ်သူခေါင်းဆောင်ကြီးဥရာဇာကိုကောင်းကောင်းမှတ်မိနေပြီဖြစ်ပါတယ်။အမြဲတမ်းဖခင်ဖြစ်သူနဲ့ရုံးကိုလိုက်သွားတက်သူတာကြီးဥတင်မြင့်ဟာဇူလိုင်လ၁၉ရက်နေ့မှာကြောင်းတက်ဖို့ရှိတာကြောင့်မလိုက်ဖြစ်ခဲ့တာလို့လည်းသိရပါတယ်။ဒီနေ့ခေတ်ဘာသာအယူသီးပြီးပြိပခါတွေဖြစ်ကြတဲ့အခါဆရာကြီးဦးရာဇက်အစ္စလမ်ဘာသာဝင်အမျိုးသားရေးခေါင်းဆောင်အကြောင်းနဲ့ဆက်ဆက်ပြီးအခုလိုပြောပါတယ
်ဘာသာတရားဆိုတာကိုရှည်ရန်မထားသင့်ဘူးပေါ့ဘာသာတရားဆိုတာကိုယ့်ရဲ့ပင်ကိုယုံကြည်ချက်ကိုယ့်ဘာကိုလေ့လာပြီးတော့ယုံကြတဲ့လူဟာဘဝပြမနေတယ်ကိုယ့်ရဲ့မိယိုးဖလားကြောင့်မလို့ယုံကြည်ကြတာကိုဘာသာကြောင့်ဆိုပြီးအစွဲလမ်းကြီးတွေကိုမရှိသေးချင်ဘူးတော့အခုကပဲလဲဆိုရုပ်စာအခြေခံပြီးတော့လူတွေအသုံးချလက်နဲ့တစ်ခုအနေနဲ့အသုံးချတယ်ဆိုတာကမဖြစ်သင့်တဲ့ဟာလူငယ်တွေရာပေါင်းမြောက်များစွာအတူရှင်တွဲနေကြတာပဲ
အာဇာနည်ခေါင်းဆောင်တွေရဲ့မိသားစုဝင်တွေဖြစ်လို့ဆိုပြီးနိုင်ငံကနေအခွင့်အရေးတွေရရှိခဲ့တာမရှိသလိုတောင်းယူခဲ့တာတွေလည်းမရှိခဲ့ကြပါဘူးအာဇာနည်နေ့ကို1988နောက်ပိုင်းမှာဖြစ်ုံလောက်သာကျင်းပပေးခဲ့တာနှစ်ပေါင်းများစွာကြာခဲ့ပြီးလက်ရှိအစိုးရလက်ထက်မှာအာဇာနည်နေ့ဟာပြန်လည်အသက်ဝင်လာတာဖြစ်ပါတယ်လူငယ်တွေအနေနဲ့အာဇာနည်ခေါင်းဆောင်ကြီးတွေကိုဂုဏ်ယူနေရုံသာမကကိုကိုတိုင်းလည်းခေါင်းဆောင်ကြီးတွေကြင်ကြံခဲ့သလိုကြင်ကြံစေခြင်းတည်းလို့တခင်များရဲ့မွေးစားသားဖြစ်သူဦးရဲမြင့်အောင်ကပြောပါတယ်
ဝင်နေရုံနဲ့မပြူးဆိုတာကဒီအာဇာနည်ခေါင်းဆောင်ကြီးတွေသူတို့လုပ်ခဲ့တာသူတို့ကဂုံယူရမှာပေါ့ဒီလိုနေမှာအဲသူတို့ရဲ့အပြုတွေသူတို့ဘယ်လိုကျင့်ကြံဘယ်လိုနေထိုင်ခဲ့တဲ့ကိုကျိုးစုပိုင်းလုပ်ခဲ့တာဒါတွေကိုဂုံယူနေဖို့ရေးချက်ဂုံယူနေမရဘူးကိုယ်တိုင်လည်းသူကျင့်ကြံမှရမှာဟိုကျင့်ကြံမှဆိုတာကတိုင်းပြည်ရဲ့နိုင်ငံရဲ့အရေးခင်ဒီကိုအရေးခင်မတူရဲပေါ့ခုနလိုအာဇာနည်ခေါင်းဆောင်ကြီးတွေလို့ကိုကျိုးစုပြီးတော့လုပ်ခဲ့တာတွေကိုလည်းတော့ပြန်ပြောင်းသတိရငါတို့လည်းသူတို့လောက်မလုံးနိုင်တော့သူတို့လောက်နင်းနီးလုံးနိုင်အောင်စူးစမ်းမယ်ဆိုစစ်တပ်ကြီးတော့ဖြစ်တင်တာပေါ့
အာဇာနည်ခေါင်းဆောင်ကြီးတွေဟာမြန်မာနိုင်ငံအတွက်လှုပ်ဆောင်ခဲ့တဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးလုပ်ငန်းစဉ်အောင်မြင်မှုလက်တကမ်းအလိုမှာပဲလှုပ်ကြံခံခဲ့ရတာဖြစ်ပါတယ် ယနေ့အချိန်ထိအဲ့ဒီလုပ်ငန်းစဉ်ဟာပြည့်ပြတ်အောင်မြင်မှုမရှိသေးပေမဲ့လမ်းကြောင်းတစ်ခုပေါ်ကိုရောက်နေတာတွေ့ရတယ်လို့အာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေကပြောပါတယ်။ဗိုလ်ချုပ်အောင်ဆန်းရဲ့ရိုးသားမှုပွင့်လင်းမှုကြောင့်တိုင်းရင်းသားတွေရဲ့လေးစားမှုယုံကြည်မှုကိုရရှိခဲ့တာဖြစ်တဲ့အတွက်တိုင်းရင်းသားစည်းလုံးညီညွတ်ရေးဆောင်ရွက်ရမှာအစိုးရအနေနဲ့ရိုးသားပွင့်လင်းဖို့လိုတယ်လို့လည်းအာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေကထောက်ပြကြပါတယ်ရှင်။